မလေးရှားနိုင်ငံကိုရောက်လာတဲ့တူရကီသမ္မတရေရှက်ထာရက်အာတူဂန်နဲ့တွေ့ဆုံရမှာနှစ်နိုင်ငံဆက်ဆံရေးတိုးမြင့်မှုသာမကမြန်မာအရေးအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာကိစ္စတွေကိုဆွေးနွေးခဲ့ကြောင်းမလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကပြောလိုက်ပါတယ
်။ And finally on international relations I have shared with President his concerns
about the ဆက်ဆံရေးကိစ္စတွေနဲ့ပတ်သက်လို့ရိုမေးနီးယားနဲ့မြန်မာနိုင်ငံကအခြေအနေတွေပေါ်စိုးရိမ်မှုတွေကိုအပြန်အလှန်ပြောဆိုဖြစ်ပါတယ်။အာဆီယံအဖွဲ့ဝင်တွေနဲ့ကျိုးပန်းမှုတွေကိုလည်းဆွေးနွေးပါတယ်။မြန်မာနိုင်ငံမှာရေရှည်တည်မြဲတဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့တရားမျှတမှုရရှိအောင်လည်းလုပ်နိုင်မှာပါ။ဒါပေမဲ့လက်တလုံးမှာတော့ဂါဇာဒေသပြန်လည်ထူထောင်ရေးနဲ့ပါလက်စတိုင်းတွေအရေးကဦးစားပေးဖြစ်နေပါတယ်လို့မလေးရှားဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဂါဇာဒေသကိုအကူအညီပေးရမှာတူရကီရဲ့အခမ်းကဏ္ဍကိုမလေးရှားဝန်ကြီးချုပ်ကချီးကျူးပြောကြားခဲ့တယ်လို့မလေးရှားနိုင်ငံကတအားသမျှပါဝင်ကူညီမယ်လို့လည်းကတိပြုခဲ့ပါတယ်။အာဆီယံအလဲကျဥက္ကဋ္ဌဖြစ်တာနဲ့မလေးရှားနိုင်ငံကမကြသေးခင်ကပဲထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝက်အပါအဝင်ဒေတာရင်းကနိုင်ငံသမားတွေနဲ့တွေ့ဆုံပြီးမြန်မာအရေးဆွေးနွေးခဲ့ပါသေးတယ်။မြန်မာနိုင်ငံမှာစစ်တပ်က2022ခုနှစ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပေါ်ပေါက်နေတဲ့နိုင်ငံအကျပ်တဲတွေကိုပြည်ပခါတွေကိုဖြည့်ရှင်းဖို့အတွက်အာဆီယံကဘုံသဘောတူညီချက်တွေချမှတ်ထားပြီးမယ်လိုက်နာဖို့ပြက်ကွက်တယ်ဆိုပြီးစစ်ကောင်စီတာဝန်ရှိသူတွေကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာလက်မခံဖို့လည်းဆုံးဖြတ်ထားပါတယ်ရှင်။